ကိုဗစ်ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းလိုအပ်လာရင်အကူအညီအထောက်အပံ့တွေပေးနိုင်အောင်အာဏာပိုင်တွေကစီရင်စတင်ကောက်ယူနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာကြောင့်အရေးပေါ်လိုအပ်ချက်တွေရှိလာခဲ့ရင်ကူညီနိုင်အောင်မြို့နယ်ရက်ကွက်အလိုက်စီရင်ကောက်ယူတဲ့အစီအစဉ်တွေစတင်နေတာပါလိုင်းတရာမြို့နယ်အနောက်ပိုင်းမှာဆိုရင်လည်းလူဦးရေ 4,200 ကျော်ကိုစီရင်ကောက်ယူပြီးတိုင်းအစိုးရစီကိုပေးပို့ထားပြီးဖြစ်တယ်လို့လိုင်းတရာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရစေ
။ဒီဝန်ကာလမှာဒီလိုလိုအပ်လို့ရှိလို့ရှိရင်ထောက်ပံ့မှုအတွက်ဟိုချုပ်ချုပ်ပြင်ဆင်ထားတာတော့ဒါပြီးရောပါလိမ့်မယ်။ပို့ပြီးရောပါလိမ့်မယ်။ဆိုရင်ထောက်ပံ့ရေးပြတာရခင်တော့လည်းလုံးလက်စားဆလာအခြေခံကြမ်းစားပေါ့လေ။အဲဒီနေ့ဟိုပုံမှန်ပုံမှန်မရှိတဲ့လူတွေကိုတော်တော်အဲ့တော့နေပြီးတော့ထောက်ပြပြတာကပြည်သူပေါင်းဆိုရင်ဒါလေးချိန်ရှိခဲ့ပြီပေါ့လေးချိန်ပေါ့နော်အခုကောက်တဲ့ဥစ္စာတော့ကျွန်တော်တို့အကယ်၍ဘဝလုံးရှိလို့ရှိရင်ဆောင်ရွက်ရဆိုပြီးတော့ပြည်သူ့လူကြီးအချိန်ကောက်တဲ့ဥစ္စာပါပဲအဲ့နှစ်ခုကမတူဘူးဆိုတဲ့အကြောင်းလေးပါပဲပြောချင်တာပါဟုတ်တယ်ပါ
အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အချိန်မှာအကူအညီလိုအပ်နေတဲ့သူတွေကိုထောက်ပံ့ပေးဖို့အတွက်စီရင်ကောက်ယူရမှာတော့စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းတင်ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမမောင်ဦးကပြောပါတယ်
အခုဘယ်လိုလုပ်လဲဆိုတော့ဒီတကောင်စီးရင်ရှိတာကတော့မြို့နယ်လူမှုကြီးကြရေးရုံးမှာတကောင်စီးမောင်ဘလောက်ဟိုလူဦးရေအားလုံးမောင်ဘလောက်ဆိုစီးရင်ရှိပြီလားအဲဒါပေမဲ့အခုလိုက်ကောက်တယ်ဆိုတာကဒီ66ကြောက်ကကြီးလို့ခေါ်တဲ့တကောင်စီးရင်လည်းမရှိဟိုဒီရွှေပြောင်းပေါ့ဗျာနေထိုင်ကြတဲ့လူတွေရှိတယ်ဟိုဟိုတုန်းကရေကောက်ပွဲနီးမှာထုတ်ပေးထားတဲ့ယာယီတကောင်ဆင်းတဲ့လူပေးတဲ့လူတွေလည်းရှိတယ်။ဒါတွေကိုလိုက်ပြီးတော့စီစီကောက်ခံနေတာဖြစ်ပါတယ်။အခုဒါမဲ့ခါကတော့အတွက်ကငွေပဲပြီးမလားဟိုစာနေကပြီးမလားဆိုတော့ကျွန်တော်သိချင်မသိသေးဘူး။ဒါပေမဲ့အရင်အခါမှာတော့ရသူရမရသူမရဆိုတဲ့ပြဿနာလေးတွေရှိခဲ့ပါတယ်။အဲဒီတစ်ခါကတော့တနိုင်ဒီအလုံးအတိုင်းတန်နဲ့နိုင်ငံတော်ဆိုကပေးမယ်ဆိုတော့ဟိုပြဿနာလေးတွေကတော့ဟိုအရင်လောက်မရှိနိုင်တော့ဘူးလို့ကျွန်တော်ထင်ပါတယ
်။တမရာယုံပြောခွင့်ရဥစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်လာရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါတယ်။ယောဂါပြတ်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေဖြတ်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါတယ်။ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ယောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းအချို့မှာလုပ်ကိန်းနေသူတွေကိုသာသွားလာခွင့်ပြုထားပါရဲ့ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။